နှစ်ပေါင်းများစွာကြာပြီးမှကျွန်တော်ရောက်ရှိလာတဲ့အတွက်လှိုက်လိုက်လှဲလဲနဲ့ချိုးဆူတာလည်းတွေ့ပါတယ်ဟိုတစ်ဖက်ကလည်းကျွန်တော်မြန်မာနိုင်ငံအာဆီယံအရှေ့နိုင်ငံဖြစ်တဲ့အတွက်နေရာပြည်တဲ့နေရာမှာလည်းမြန်မာနိုင်ငံကိုအရှေ့နိုင်ငံအနေနဲ့ပေါ့လေကျွန်တော်အာဆီယံအရှေ့နိုင်ငံအနေနဲ့ဖိပါပေးတာလည်းတွေ့ပါတယ်နေရာချတာနေရာပြည်တာတွေကမြန်မာကိုဦးစားပေးပြီးတော့သူတို့ဆောင်ထားဘာဖြစ်ပြီးတော့ဒီဟာဒီကျွန်တော်နှွေးထွေးစွာကြိုဆိုတယ်ဆိုတော့ဟာတော့ပေါ်နေထင်ရှားတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်အဲ့
တော့ဒီနှစ်ရက်မှာဝင်းကြီးဟေကကလုံညုံရေးဆိုတဲ့ကိစ္စမှာအဓိကလူသားချင်းစာနာတဲ့အကူအညီအထောက်ပံ့တွေပေးဖို့နောက်တဘာဝဘေးအန္တရာယ်တွေကြောက်တဲ့အချိန်မှာကျေပြေးနိုင်ဖို့ဒီအမေရိကန်စစ်တပ်ရဲ့စွမ်းမကနဲ့ခြေတော်ရှာဒေသတွေမှာတတ်နေတဲ့လားသူတို့လှုပ်ပေးခြင်းနဲ့သူတို့လှုပ်နိုင်နေဆိုတော့အနေထားကိုလည်းပြသခြင်းလို့ဒီဟာဝိုင်ကိုဖိတ်ခေါ်ရဲဆိုတော့သဘောထားမျိုးကျွန်တော်တို့တွေ့ရပါတယ်အဲ့တော့ဒီဗိုလ်ချုပ်ကြီးရဲ့ပါဝင်ဆွေးနွေးမှုဒုမဟုတ်သူတို့ကမေးမြန်းမှုစသဖြင့်ဒီအတွေ့အကြုံလေးကိုကျွန်တော်တို့အချင်းချုပ်ပြီးပြောပြပေးပါခင်ဗျာဒီနှစ်ရက်အစည်းအဝေးအတွေ့အကြုံ
အေပီလာနှစ်ရက်နေရာတော့ခုနကိုရော်နီပြောသလိုပါပဲ Humanitarian Assistant Disaster Relief ပေါ့နော်ဒီဟာကိုကျွန်တော်တို့ round table အနေနဲ့ဆွေးနွေးပါတယ်အဲ့တော့အဲ့ဒီဟာအဓိကဆွေးနွေးတာတော့သူတို့ရှိရ USAID ပေါ့ကျွန်တော်တို့
USHR အဖွဲ့ပေါ့လေ
ဟုတ်တယ်သူက US Agency for International Development ဆိုတဲ့ USAID ရဲ့ကြီးမှုပြီးတော့ခေါင်းစဉ်သုံးခုအခြေတည်ပါတယ်ခင်ဗျပထမခေါင်းစဉ်တစ်ခုကတော့ Whole of Government Approach During Disaster Responseဒီသဘောဘေးအန္တရာယ်တွေကျွန်တော်ဂျုံတွေ့လာတဲ့အချိန်မှာကျွန်တော်တို့သက်ဆိုင်ရာနိုင်ငံအသီးသီးရဲ့အစိုးရတွေရဲ့ response တွေဘလို့ဖြစ်တယ်လဲဆိုတဲ့အချက်တွေပေါ်မှာသူတို့မူတည်ပြီးဆွေးနွေးပါတယ်ဒုတိယတစ်ချက်ကတော့ role of non military actor during disaster response ဒီကာလာတော်တွင်းမှာပဲကျွန်တော်တို့non military actor တွေအနေနဲ့ပါဝင်ဆောင်ရွက်နိုင်မှုအဲဒီဟာကိုကျွန်တော်တို့ဦးတည်ပါတယ်။ Now number 3ဆွေးနွေးချက်ကတော့ regional opportunities and challenges အဲဒီခေါင်းစဉ်သုံးခုသတ်မှတ်ပြီးတော့အဲသူတို့ရှိရပညာရှင်တွေနောက်ကျွန်တော်တို့ UN ကအဖွဲ့အစည်းတွေကတာဝန်ရှိတဲ့လူတွေအဲတော်တော်လေးပဲပြည့်ပြည့်စုံစုံနဲ့လာပြီးတော့ဆွေးနွေးတော့တွေ့ပါတယ်။
အမေရိကန်ကာကွယ်ရေးဝန်ကြီးတွေမကပဲနဲ့ဒီ Blair စိတ်ကမှာပေါ့နော်ကျွန်တော်တို့ဒီဆူနာမီတို့ဘာတို့တိုင်းတာကြည့်ရှုဖို့အတွက် Oceanology ဆိုတဲ့အနဝါဗေဒဆိုင်ရာလေ့လာရေးအမေရိကန်စီးပွားကူးသားဝန်ကြီးဌာနအောက်ကဒီ INOUS ဆိုတဲ့ Center မှာတည်ထောင်ထားပြီးတော့အဲ့ဒီ Center မှာပဲဗိုလ်ချုပ်ကြီးတို့ဆွေးနွေးပွဲလုပ်တာကိုကျွန်တော်တို့တွေ့ရပါတယ
်ဟိုကျွန်တော်တို့သွားပြီးတော့ကြည့်တဲ့အခါမှာတော့ Pacific Command ရဲ့ပေါ့လေအဓိကသဘောအဖေးအနေနဲ့ကယ်ဆယ်ရေးရှာဖွေဆောင်ရွက်နေမှုတွေနောက်သူတို့ HDR လုပ်ငန်းစဉ်တွေအဲဒါတွေကိုထိရောက်ဖို့အတွက်ကိုတော့ခုနကိုရော်နီပြောတဲ့နေရာကတော့သူကဟိုနီးပညာပံ့ပိုးပေးတဲ့နေရာပါပဲအဲ့တော့ကျွန်တော်တို့ဟိုသူတို့ဆောင်ရွက်နေတဲ့အနေအထားမှာလည်းအဲတင်မောတွေအဲကျွန်တော်တို့ကုံသွဲဒီ South China Sea ပေါ့တောင်အချာမှာသွားနေတဲ့တင်မောတွေရဲ့လမ်းကြောင်းတွေအဲနောက်သွားနေတဲ့လေမြန်တွေဒီလမ်းကြောင်းတွေဒီဟာတွေပေါ်မှာအမြဲဟို rookie လောက်ပြီးတော့ထောက်လှမ်းပြီးတော့ဒီဟာတွေကိုကျွန်တော်တို့ဆောင်ရွက်နေတာတွေလည်းကျွန်တော်တို့အတိအချလေးလာနိုင်ခဲ့ပါတယ်သူတို့ကိုယ်တိုင်လည်းဒီဟာကိုဖော်ပြပြီးပြောတာလည်းတွေ့ပါတယ်အဲဒါအပြင်ကျွန်တော်တို့ပလဲစိတ်ခံကိုသွားလေ့လာတဲ့အခါမှာအဲသူတို့ရဲ့ဒီ HDR အတွက်ကိုအဲသူတို့အသုံးချနေတဲ့ကျွန်တော်လေးမြန်နေအဲလေးတင်သင်မောကြီးတွေအဲကျွန်တော်ဒါတွေကိုကိုယ်တိုင်ကိုယ်ကျသူတို့ရှင်းလင်းပြသတာတွေလည်းတွေ့တဲ့အတွက်အဲသူတို့ရဲ့ HDR လုပ်ငန်းစဉ်တွေဟာအဘပြောအတိုင်းတတရားအထီတော့ကျွန်တော်တို့အထောက်ကူရမယ်လို့ကျွန်တော်အနေနဲ့တွေ့မြင်ပါတယ
်။ဟုတ်ကဲ့ HDR ဆိုတာ Humanitarian Assistance and Disaster Relief ပေါ့နော်။လူသားချင်းစာနာတဲ့အကူအညီပေးရင်းနဲ့တဘာဝဘေးအန္တရာယ်နဲ့ကယ်ဆယ်ခြင်းဆိုတဲ့လုပ်ငန်းဖြစ်လိမ့်မယ်လို့ထင်ပါခင်ဗျာ။အဲ့တော့ဒီဆွေးနွေးပွဲမှာကြတော့ဗိုလ်ချုပ်ကြီးတို့ဘယ်လိုများအပြန်အလှန်ဆွေးနွေးမှုရှိပါလဲခင်ဗျာ။ဒီမြန်မာနိုင်ငံအနေနဲ့ပေါ့နော်သူတို့ဘာလုပ်ပေးနိုင်လဲ။ဒါမှမဟုတ်မြန်မာနိုင်ငံအနေနဲ့ဒီ HDR နဲ့ပတ်သက်ပြီးတော့ဘာလို့ပြေးဖို့လိုအပ်နေရလို့ဗိုလ်ချုပ်ကြီးတို့ဘက်ကတင်ပြဆွေးနွေးခဲ့မှုတော့ရှိပါလားခင်ဗျာ
သူပို့ပြီးတော့ဇောင်းပေးတာတော့ခုနကျွန်တော်ပြောခဲ့တဲ့အဲသူတို့ UN အဖွဲ့အစည်းတွေရဲ့ USAID ရဲ့အဖွဲ့အစည်းတွေကနေပြီးတော့မှအဲနိုင်ငံတကာမှာဖြစ်ဖြစ်နေတဲ့အနေအထားလေးတွေအားနည်းချက်တွေပေါ့အဲမှာကျွန်တော်တို့ဖိလစ်ပိုင်ကဟိုင်ယန်မုံတိုင်းအဲကျွန်တော်တို့သူဖြစ်နေတဲ့ ဖြစ် بوا ခဲ့တဲ့ဖြစ်စဉ်တွေကိုပြန်ပြန်ပြီးတော့အားနည်းချက်တွေဖော်ထုတ်ပြီးတဲ့အခါကျမှာပြန်ပြီးတော့ကျွန်တော်တို့ဟိုဒါကိုဒီလိုလှုပ်ဖို့ကောင်းတယ်ဒါကိုဒီလိုလှုပ်ဖို့ကောင်းတယ်ဒါလေးတွေပြောပါအထူးသဖြင့်တော့သူတို့ဆောင်းနေနေပြီးတာစစ်ဘယ်လက်ထရီကိုအော်ပရေရှင်းပေါ့အဲဒီစစ်ဘယ်ရပ်ဖက်ပူးပေါင်းဆောင်ရွက်ရေးဟုတ်ကဲ့ကိစ္စတွေရတော့သူကဒီရပ်ဖက်ပူးပေါင်းဆောင်ရွက်ရေ ဆိုပြီးတော့သူတို့ဇောင်းပေးပြီးတော့ပြောတာတွေ့ပါတယ
်ဝင်းကြီးဟေကဲခုနသတင်းသမားတွေပြောသွားတဲ့အထက်မှာပါရာကဒီတောင်တရုတ်ပင်လေအရေးဟာကျွန်တော်တို့ဒေသအတွင်းဒီလုံခြုံရေးနဲ့တိတ်ပြီးအရေးကြီးရယ်ဆိုတော့ဒါဒီ HDR တွေမကသူဒီနောက်ထပ်ကောင်းစဉ်တစ်ခုများဗိုလ်ချုပ်ကြီးတို့ထည့်သွင်းဆွေးနွေးသလားဒီဒေသမှာ dispute ပေါ့နော်အငင်းပွားနည်းမြေပိုင်ဆိုင်မှုအငင်းပွားတာတွေသူပြောသွားတာရှိပါတယ်အဲ့ဗိုလ်ချုပ်ကြီးတို့ကဗာများဒါနဲ့ပတ်သက်လို့ဆွေးနွေးမှုရှိပါတယ်ခင်ဗျာ
ဒီနေ့ကြားတဲ့အခါကျတော့ US-ASEAN Defense Forum ပေါ့ဆိုဒီနေ့ကြားတဲ့အခါကျတော့အဲကျွန်တော်တို့သူ့နိုင်ငံလိုက်ကျွန်တော်လွတ်လွတ်လပ်လပ်ပဲရင်းနှီးနှီးပဲအလွတ်တဘောပဲ inform ပဲပေါ့ဒီဟာကိုကျွန်တော်ဆွေးနွေးခွင့်ရပါတယ်အဲနိုင်ငံတကာနိုင်ငံစီလိုက်ဝင်ကြီးတွေကတော့တယောက်ကို10မိနစ်ပတ်ဝန်းကျင်လောက်စီကျွန်တော်ဆွေးနွေးပါတယ်အဆွေးနွေးတဲ့အခါကျတော့အဲတောင်တရုတ်ပင်လယ်ရဲ့အခုကျွန်တော်တို့ဖြစ်နေတဲ့ရင်ဆိုင်နေရတဲ့ issue တွေပေါ့လေအဲဒီဟာတွေကိုအဓိကထားပြီးတော့အဆွေးနွေးကြတာတွေလည်းများပါတယ်အဲ့တော့ကျွန်တော်အနေနဲ့တော့အချိန်ချုံတာပေါ့တနိုင်ငံချင်းအလိုက်အဲပြောနေတဲ့ဆွေးနွေးတဲ့ဟာတွေတော့ကျွန်တော်ဟိုမတင်ပြတော့ပါဘူ
းဟုတ်ကဲ့ပါအချင်းချုံပြော
အချင်းချုံသူအထူးသဖြင့်တော့နိုင်ငံတိုင်းကကျွန်တော်တို့ရဲ့အာဆီယံအနေနဲ့ကတော့တောင်တရုတ်ပင်လယ်ရဲ့မှာတတ်မှတ်ထားတဲ့ဟာတွေကကျွန်တော်မူလတွေကချထားပြီးသားရှိပါတယ်ဒါလည်းပြီးခဲ့တဲ့အနည်းဆန်းဆုံးဆိုရင်2014ခုနှစ်ကျွန်တော်တို့ဇန်နဝါရီလတုန်းကဗကံမှာအာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးတုန်းကလည်းကျွန်တော်တို့ဟိုဆောင်ရွက်ခဲ့တဲ့နေရာမှာလည်းဒါတွေထည့်ပြီးဆွေးနွေးခဲ့ပါတယ်အဲ့တော့ကျွန်တော်အနေနဲ့ဒီတောင်တရုတ်ပင်လယ်နဲ့ပတ်သက်လာလို့ရှိရင်ကျွန်တော်တို့အာဆီယံနေချမှတ်ပေးထားတဲ့မူ6ချက်ရှိပါတယ်မူ6ချက်ရှိတယ်အဲ့ဒီဟာကိုလိုက်နာဖို့ကျွန်တော်တို့ဆွေးနွေးကြတယ်ပြီးတဲ့အခါကျတော့ကျွန်တော်ချမှတ်ထားတဲ့ DOC ချမှတ်ပြီးဖြစ်တယ် DOC ချမှတ်ပြီးဖြစ်တဲ့အတွက်ဒီဟာကို COC ကိုကျွန်တော်တို့အမြန်ဆုံးပေါ်ပေါက်ရေးအတွက်ကိုဆောင်ရွက်ဖို့အတွက်ကိုတိုက်တွန်းတာပါတယ်။နောက်အရေးကြီးဆုံးအချက်အနေနဲ့ဖြစ်လာတဲ့ပြဿနာတွေကိုကျွန်တော်တို့ငြင်းငန်းစွာဖြေရှင်းဖို့ပေါ့။ငြင်းငန်းစွာဖြေရှင်းဖို့ဒီဟာကိုအားလုံးလက်ခံထားဖို့အတွက်ကိုဒါကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။အဲ့တော့ဒါကတော့ကျွန်တော်တောင်တရုတ်ပင်လယ်ကိစ္စပေါ့ဒီနေရာမှာမှကျွန်တော်တို့အမေရိကန်အနေနဲ့ rebalancing strategy ဆိုတော့ကျွန်တော်တို့ဝင်လာတာရှိပါတယ်ဆိုတော့ဒီဟာသူတို့အနေနဲ့ဒါအဲတရုတ်နိုင်ငံကိုရှင်ပြိုင်တာလည်းမဟုတ်ဘူးအဲဘုံအကျိုးစီးပွားဘုံရက်တည်ချက်အရာဝင်လာတာဖြစ်တယ်ဆိုတဲ့သဘောမျိုးနဲ့တော့ rebalancing power strategy အနေနဲ့သူတို့ဝင်လာတဲ့အနေအထားတွေလည်းအဲကျွန်တော်တို့အမေရိကန်ကာဝေးဝင်ကြီးနေနဲ့အဲပေါင်းတဆူနေသွားတာတွေ့ပါတယ်ခင်ဗ
ျဒီအရှိတော်ရှာတီသားမှာသူတို့ကဒီပြစ်ထားတာကြာပြီးအရှိအလေပိုင်းကိုသွားပြီးအာရုံစိုက်နေရတဲ့အတွက်ကြောင့်မို့အခုဒီနေရာကိုပြန်ပြီးတော့အင်အားချိန်ခွင်ညာပြန်ပြီးညှိရဆိုတဲ့အနေထားမျိုးပါလားခင်ဗျအ
ဲကျွန်တော်တို့ဒါဘရူနိုင်းမှာတော့လည်းအမေရိကန်ကာဝေးဝင်ကြီးနေနဲ့ဒီ rebalancing strategy နဲ့ပတ်သက်လို့ရှင်းနေခဲ့ပါတယ်ရှင်းနေခဲ့တဲ့အခါကျတော့အရင်တော့ကျွန်တော်တို့သူတို့အမေရိကန်အနေနဲ့ကျွန်တော်ထင်တယ်အိုဘားမားမတိုင်ခင်ပေါ့လက်ထက်တုန်းကသမ္မတလက်ထက်တုန်းဘော့ရှ်ထင်တယ်နော
်ဟုတ်ကဲ့
အဲဒီတော့ကဒီအရှေ့ပစိဖိတ်ဒေသကိုသူတို့စိတ်ဝင်စားမှုနေပါ
နေပါ
အဲ့တော့အဲ့ဒီအချိန်မှာသူတို့အဲ့တော့အခုဒီသမ္မတအိုဘားမားလက်ထက်ရောက်လာတဲ့အခါကျတော့အရှေ့ပစိဖိတ်ကိုပို့ပြီးတော့သူတို့စိတ်ဝင်စားလာတာတွေ့တယ်အဲတွေ့တယ်ပြီးတဲ့အခါကျတော့အရှေ့ပစိဖိတ်ကိုစိတ်ဝင်လာစားလာတော့ဒီဒေသအတွင်းထဲမှာလည်းကျွန်တော်တို့ကအာဆီယံရဲ့လည်းကျွန်တော်ရက်တည်နေတဲ့အနေအထားမျိုးလည်းဖြစ်တယ်။အဲဖြစ်တဲ့အခါကျတော့သူတို့ကတော့ဒီပုံမှာမူတည်ပြီးတော့rebalancing လုပ်တယ်ဆိုပြီးတော့အဲဒီဟာဝင်လာတဲ့သဘောမျိုးနဲ့အဲ check ခေခဲ့နေတဲ့ Brunei တွေဟာရှင်းခဲ့တာကိုတွေ့ရပါတယ
်။အာဆီယံအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့မြန်မာနိုင်ငံရဲ့ကာကွယ်ရေးဝန်ကြီးအနေနဲ့ကောအခုအာဆီယံကာကွယ်ရေးဝန်ကြီးတွေเนี่ยดิอเมริกันกาเวยวินญีเนี่ยတွေ့ရဲ့ခါမှာကိုကဒီအဖွဲ့ရဲ့ခေါင်းဆောင်ဒီမိသားစုအာဆီယံမိသားစုရဲ့ခေါင်းဆောင်တယောက်နေနဲ့ဒီဘိုလ်ချုပ်ကြီးကတော့ဗာမြာ ဒီအာဆီယံကွန်မြူနတီနဲ့ပတ်သက်ပြီးတော့ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ဗာမြားပြောဆိုဆွေးနွေးခဲ့တာရှိပါသေးတယ်ခင်ဗျအ
ဓိကတော့ကျွန်တော်တို့ကဟိုကျွန်တော်ကဟို US ASEAN Defense Forum မှာတော့အဓိကတော့တောင်တရုတ်ပင်လယ်ပေါ့လေဒီဟာနဲ့ပတ်သက်လာလို့ရှင်တော့ကျွန်တော်တို့ကအာဆီယံမူတိုင်းပဲကျွန်တော်တို့ဆောင်ရမယ်ဆိုတော့ကျွန်တော်အဲညီကုန်းချုပ်ပိုင်းနေမှာပေါ့မပြီး conclusion နေမတိုင်ခင်မှာအဲကျွန်တော်အဲဒါဟိုအာဆီယံ centrality အာဆီယံအနေပြီးတော့မှအဲချမှတ်ထားတဲ့အချက်တွေအတိုင်းပဲကျွန်တော်တို့ဆောင်ရသွားမှာဖြစ်တယ်လို့အဲကျွန်တော်အနေနဲ့ဆွေးနွေးခဲ့ပါတယ်အဲဒါအပြင်ကျွန်တော်တို့ကဒီအစီအွေးပေါ့ဒီဒါ US ဖိတ်တာနဲ့တော့မဆိုင်ဘူးသို့တော်လည်းပဲအာဆီယံကာဝေးဝင်ကြီးတွေဒီမှာစုံတဲ့အချိန်မှာတော့ကျွန်တော်တို့မကြခင်ဖြစ်သွားတဲ့မလေးရှား
MH370 ဟုတ်ကဲ့
ဒီဟာနဲ့ပတ်သက်လို့လည်းကျွန်တော်တို့မလေးရှားရဲ့ဆောင်ရွက်ချက်တွေကိုကျွန်တော်အာဆီယံကာဝေးဝင်ကြီးများအနေနဲ့ထောက်ခံတဲ့အကြောင်းကျွန်တော်ဝင်နေတဲ့အကြောင်းဒီဟာကိုအစည်းအဝေးမှာလည်းထုတ်ဖော်ပြီးတော့အသိမှတ်ပြုသလိုပဲကျွန်တော်တို့ release လုပ်ဖို့လည်းကျွန်တော်စီစဉ်ထားပြီးဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဘုရားကြီးအနေနဲ့ရောဒီကိုနှစ်ရက်အတွေ့အကြုံပေါ်မှာခြုံငုံပြီးတော့ဗမာတုံးသက်ချက်ပေးခြင်းပါလားခင်ဗျာ
အပြူသဘောဆောင်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။ तू ကအဓိကဒီလိုအပြူသဘောဆောင်တယ်ဆိုတော့ cooperation ပူးပေါင်းဆောင်ရခြင်းအနေပြီးတော့မှနောက်တစ်ဆင့်ပေါ့ partnership ကိုကျွန်တော်တို့ဟိုတကယ်ထိတိရအောင်နဲ့သွားမယ်ဟာ effectively ဖြစ်မယ်ဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ကပူးပေါင်းပြီးတော့ cooperation အခုလုပ်တဲ့အစီအမျိုးဖြစ်ပါတယ်။ cooperation လုပ်ခြင်းအမြင်နောက်တစ်ချိန်မှာ partnership ဖြစ်လာတယ်ဆိုလို့ရှိရင်ဘာပြောကျွန်တော်ဖြည့်ရှင်းရတာပို့ပြီးတော့အဆင်ပြေမယ်အေးချမ်းချမ်းနှိမ့်နှိမ့်နိုင်နိုင်ဖြည့်ရှင်းနိုင်မယ်အနေထားမျိုးလို့ကျွန်တော်အနေနဲ့မြင်ပါတယ်ဒါကြောင့်မလို့ဒီအစည်းအဝေးဟာကျွန်တော် informal အနေနဲ့ဆောင်ရွက်တဲ့နေရာမှာတော့ဒါဟာကျွန်တော်တို့အကျိုးရှိတဲ့အစည်းအဝေးတစ်ခုပဲလို့ကျွန်တော်အနေနဲ့မြင်ပါတယ်
ကျေးဇူးတင်ပါတယ်ဘုရားကြီးဝင်ခင်ဗျာ